နောက်ဆုံးတော့2008ဖွဲ့စည်းပုံပြင်ဆင်ရေးဥပဒေမူကြမ်းတစ်ခုပြည်ထောင်စုလွှတ်တော်တွင်ရောက်ရှိခဲ့ပါပြီ။ငကိုကပြည်ခိုင်ဖြိုးနဲ့တမတော်ဘက်ကတင်တဲ့ဥပဒေမူကြမ်း5ခု NLD ဦးဆောင်တဲ့45ခုကော်မတီကပြည်စုတဲ့ဥပဒေမူကြမ်း2ခုစုစုပေါင်း9ခုလွှတ်တော်ထဲရောက်လာရာကနေအားလုံးကိုစုစည်းလိုက်ပြီးနောက်ဖွဲ့စည်းပုံပြင်ဆင်ရေးဥပဒေမူကြမ်းတစ်ခုပေါ်ပေါက်လာတာဖြစ်ပါတယ်။အဲဒီဥပဒေမူကြမ်းမှာလွှတ်တော်ကိုယ်စားလှယ်အားလုံးရဲ့85ရာခိုင်နှုန်းကျော်ထောက်ခံမှုအပြင်ပြည်တွင်းကျဆန္ဒခံယူဝဲပါလုံးဝဖြစ်မဲ့ပုံမှန်436ကကြီးနဲ့အကျုံးဝင်တဲ့အပိုင်းနဲ့ကိုယ်စားလှယ်အားလုံးရဲ့85ရာခိုင်နှုန်းကျော်ထောက်ခံတာနဲ့ပြင်နိုင်တဲ့ပုံမှန်436ခွေနဲ့ဆိုင်တဲ့အပိုင်းဆိုပြီးနှစ်ပိုင်းခွဲထားပါတယ်။လွှတ်တော်ဟာအပိုင်းနှစ်ပိုင်းကိုတီးရစီခွဲပြီးဆုံးဖြတ်ချက်ရယူမှာဖြစ်ပါတယ်။တမရသာကိုယ်စားလှယ်တွေကသူတို့တင်ထားတဲ့ဥပဒေမူကြမ်းတွေကိုတီးရစီတစ်ခုစီလွှတ်တော်တွင်တင်ဆွေးနွေးဆုံးဖြတ်ဖို့တောင်းဆိုခဲ့ပေမဲ့ဥပဒေကြမ်းပူးပေါင်းကော်မတီတွေရဲ့ဆုံးဖြတ်ချက်အတိုင်းအခုနောက်ဆုံးအားလုံးကိုဥပဒေကြမ်းဆိုတဲ့ခေါင်းစဉ်တစ်ခုတည်းအောက်မှာနှစ်ပိုင်းခွဲပြီးဆွေးနွေးပုံမှန်တစ်ခုချင်းစီတစ်ချက်ချင်းစီကိုဆန္ဒမဲလက်မှတ်တွေအသုံးပြုပြီးလျှို့ဝှက်မဲပေးစနစ်နဲ့မဲခွဲဆုံးဖြတ်သွားတော့မှာဖြစ်ပါတယ်။ NLD အစိုးရလက်ထက်2008ဖွဲ့စည်းပုံပြင်ဆင်ရေးဘလို့အဖြစ်ရလထွက်ပေါ်လာမလဲဆိုတာစိတ်ဝင်စားဖို့ကောင်းပါတယ်။
လက်ရှိပြည်ထောင်စုလွှတ်တော်ရဲ့ရောက်သွားပြီဖြစ်တဲ့ဥပဒေမူကြမ်းကိုအရင်လေ့လာကြည့်ဖို့လိုပါတယ်။ဒီဥပဒေမူကြမ်းထဲမှာပြည်ခိုင်ဖြိုးနဲ့တက်မတော်ဘက်ကတင်တဲ့ဥပဒေမူကြမ်း5ခုပါပါတယ်။ပြည်ခိုင်ဖြိုးပါတီကြောင်းကုတ်အမတ်ဦးသိန်းထွန်းတင်ထားတဲ့ဥပဒေမူကြမ်းမှာပြည်내နဲ့တိုင်းဝန်ကြီးချုပ်တွေကိုတမရကရွေးချယ်ခန့်အပ်တာမျိုးမဟုတ်ပဲသက်ဆိုင်ရာလွှတ်တော်တွေကရွေးချယ်ဖို့ဆိုပြီးပြင်ထားပါတယ်။သူနဲ့အနှစ်သာရချင်းတူတာကတက်မတော်သားကိုစလဲပူမှုချုပ်အောင်ဆန်းချစ်တင်ထားတဲ့ဥပဒေမူကြမ်းမှာအဲ့ဒီမှာတော့ဝင်ကြီးချုပ်ကိုသက်ဆိုင်ရာလွှတ်တော်ကရွေးချယ်ရမယ်အပြင်ရွေးချယ်ခံရတဲ့ဝင်ကြီးချုပ်နဲ့လွှတ်တော်ညှိနှိုင်းပြီးသက်ဆိုင်ရာပြည်내နဲ့တိုင်းဝင်ကြီးဌာနတွေတက်မှတ်ဖို့ဝင်ကြီးရွေးချယ်ဖို့ပြင်ဆင်ထားပါတယ်။ပြည်ခိုင်ဖြိုးမိထီလာအမတ်ဒေါက်တာမောင်တင်းတင်တဲ့ဥပဒေကြမ်းမှာတော့တမရကိုလုတ်ပိုင်ခွင့်နည်းနည်းလျှော့ချဖို့ပြင်ဆင်ထားပါတယ်။အဲ့ဒီအချက်ကိုပြင်ဆင်နိုင်ခဲ့ရင်တော့လက်ရှိနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ဟာတမရဒုတမရတာဝန်မယူနိုင်ယုံမကပြည်ထောင်စုဝန်ကြီးပြည်내နှင့်တိုင်းဝန်ကြီးချုပ်တာဝန်လောက်ကိုတောင်ယူနိုင်တော့မယ့်အခြေအနေရှိတော့မှာမဟုတ်ပါဘူး။ပြည်ခိုင်ဖြိုးအမတ်ဦးဆိုင်တန်းနိုင်တင်ထားတဲ့ဥပဒေချက်မှာတော့ကာလုံလို့ခေါ်တဲ့ကာကွယ်ရေးနဲ့လုံခြုံရေးကောင်စီရဲ့အာဏာကိုတိုးမြှင့်ပေးဖို့ပြင်ဆင်ထားပါတယ်။အဲ့ဒီဥပဒေချက်မှာကာလုံကိုနှစ်လတစ်ကြိမ်ကျင်းပဖို့ကာလုံအဖွဲ့ဝင်၅ယောက်ကခေါ်ခိုင်းရင်အစည်းအဝေးကျင်းပပေးဖို့လိုအပ်ရင်လွှတ်တော်ကိုဖြတ်သိမ်းနိုင်တဲ့အထိအကြံပေးခွင့်ရှိဖို့စတဲ့အချက်တွေအစိုးပြုထားပါတယ
်။ NLD မြို့သားဒီမိုကရေစီအဖွဲ့ချုပ်ဦးဆောင်နဲ့45ဦးကော်မတီကတင်တဲ့ဥပဒေချမ်းမှာတော့အချက်ပေါင်း114ချက်ပါဝင်ပါတယ်။အရေးကြီးတဲ့ပြင်ဆင်မှုတွေအဖြစ်လာမယ့်တတိယအကြိမ်လွှတ်တော်တက်တန်းကာလကစတက်မလို့သားကိုယ်စားလှယ်ဦးရီကို15ရာခိုင်နှုန်း10ရာခိုင်နှုန်း2030ခုနှစ်အရောက်မှာ5ရာခိုင်နှုန်းအထိချော့ချဖို့အဆိုပြုထားပါတယ်။ဒါအပြင်နိုင်ငံတော်ဤအမျိုးသားနိုင်ငံရေးအခမ်းအနားတွင်တပ်မတော်ကပါဝင်ထမ်းဆောင်ရေးဆိုတဲ့နေရာမှာပြည်သူဆန္ဒနှင့်အညီဆိုတာကိုဖြည့်ဆွတ်ထားပါတယ်။ကာလုံထဲမှာတပ်မတော်ကခန့်အပ်တဲ့နေဆက်ရေးဝန်ကြီးကိုနှုတ်ပယ်ပြီးလွှတ်တော်ဒုက္ခထာနှစ်ယောက်ကိုထည့်သွင်းရင်းရွေးကောက်ခံပုဂ္ဂိုလ်တွေပါဝင်မှုတိုးမြင့်ထားပါတယ်။ဒေါက်ဆန်းစုကြည်ကိုတမရဖြစ်ရေးကန့်သတ်ထားတဲ့ပုံမှန်59စလုံးကိုပယ်ဖျက်လိုပါတယ်ဖွဲ့စည်းပုံပြင်ရေးမှာလဲလွှတ်တော်ကိုယ်စားလှယ်85ရာခိုင်နှုန်းကျော်နေရာမှာ3ပုံ2ပုံကျော်ဆိုပြီးပုံမှန်436ကိုပြင်ဖို့အဆိုပြုပါတယ
်ပြည်ခိုင်ဖြိုးနဲ့တက်မတော်ဘက်ကတင်တဲ့ဥပဒေမူကြမ်းနဲ့ NLD ဘက်ကတင်တဲ့ဥပဒေမူကြမ်းတွေကိုနှိုင်းယှဉ်ကြည့်ရင်အရှိန်နဲ့အနောက်တောင်နဲ့မြောက်ပြရာဒလန်တန်ဒလန်စန့်ကျင်ဘက်ဝေးကွာနေတာတွေ့နိုင်ပါတယ်။ပြည်ခိုင်ဖြိုးနဲ့တက်မတော်ဘက်ကတင်တဲ့ဥပဒေကြမ်းတွေမှာပုံမှန်261ဝင်ကြီးချုပ်ခန့်ရေးအချက်ကလွဲရင်ကြမ်းအချက်တွေဟာလက်ရှိ2008ဖွဲ့စည်းပုံကိုပိုးပြီးတင်းကျပ်ပိုးပြီးဒီမိုကရေစီမဆန်တဲ့ဘက်ပြင်ဖို့ဆန္ဒရှိတာပြသနေပါတယ်။ NLD ဘက်ကတော့2008ဖွဲ့စည်းပုံကိုဒီမိုကရေစီစနစ်နဲ့ကိုက်ညီတဲ့ဖွဲ့စည်းပုံဘက်နီးစပ်လာအောင်ပြင်ကျင်တဲ့သဘောတွေ့ရပါတယ်။ဒီနေရာမှာ NLD ဘက်ကပြည်내နဲ့တိုင်းဝင်ကြီးချုပ်တွေကိုသက်ဆိုင်ရာလွှတ်တော်တွေကပဲရွေးချယ်မဲ့ကိစ္စတင်ပြထားတာမတွေ့ရပါဘူး။အကြောင်းကတော့အဲ့ဒီပြင်ဆင်ချက်ပြည်ခိုင်ဖြိုးနဲ့တက်မတော်ဘက်ကတင်တဲ့အထဲပါပြီးဖြစ်နေတာကြောင့်လည်းဖြစ်နေတယ်လို့ NLD ကတင်ထားတဲ့လွှတ်တော်ရင်းတက်မတော်သားကိုယ်စားလှယ်ပါဝင်မှုအချိုးအစားနဲ့ချိတ်ဆက်လိုတာကြောင့်လည်းဖြစ်နိုင်ပါတယ်။အတိတ်တွေကတော့ NLD ဘက်ကအဆိုပြုတဲ့လွှတ်တော်တွင်တက်မတော်သားအချိုးအစားကိုလွှတ်တော်တက်တန်းနှစ်အလိုက်ရှော့ချရေးကိစ္စ ပြင်ဆင်ဖို့မအောင်မြင်ခဲ့ရင်ဒီနယ်နဲ့တိုင်းဝင်ကြီးချုပ်တွေကိုတက်မတော်သားတွေအပါအဝင်တက်ဆိုင်ရာလွှတ်တော်တွေကပဲရွေးမဲ့အချက်ကိုလည်းသဘောမတူနိုင်ဘူးဆိုတာမျိုးဖြစ်နိုင်ပါတယ်2008ဖွဲ့စည်းပုံကိုပြင်နိုင်တဲ့ပြည်ထောင်စုလွှတ်တော်မှာလက်ရှိကိုယ်စားလှယ်စုစုပေါင်း654ယောက်ရှိပါတယ်။ပုံမှန်တစ်ခုဒါမှမဟုတ်တစ်ခုချင်းစီကိုပြင်ဆင်နိုင်ဖို့အတွက်အနည်းဆုံးကိုယ်စားလှယ်491ယောက်ထောက်ခံဖို့လိုတယ်လို့ဥပဒေချမ်းပူပေါင်းစီစဉ်ရေးကော်မတီအတွေ့အမူဒေါက်တာမြတ်ညာနာစုကလွှတ်တော်တွင်မှရှင်းပြပါတယ်။လက်ရှိပြည်ထောင်စုလွှတ်တော်မှာ NLD က383ယောက်တက်မတော်သားကိုယ်စားလှယ်က166ယောက်၊ပြည်ခိုင်ဖြိုးတိုင်းရင်းသားနဲ့အခြားပါတီဝင်တွေစုစုပေါင်း105ယောက်ရှိနေပါတယ်။ဒီအရေအတွက်ကိုကြည့်ရင် NLD နဲ့တက်မတော်နှစ်ဖက်စလုံးကသဘောတူတဲ့ပုံမှန်အချက်တွေလောက်ကိုပဲပြင်ဆင်နိုင်ပါလိမ့်မယ်။ပြည်ခိုင်ဖြိုးတိုင်းရင်းသားနဲ့အခြားပါတီတွေရဲ့သဘောထားကတော့တိတ်ပြီးအရေးမပါလှပါဘူး
။အခြားတစ်ဖက်ကကြည့်ရင်တော့လွှတ်တော်တွင်ကိုတက်မတော်နဲ့ပြည်ခိုင်ဖြိုးကတစ်ဖက်NLD ရတဲ့ဖက်နှစ်ဖက်တင်ပြထားတဲ့ဥပဒေကြမ်းတွေမှာပါတဲ့ပြင်ဆင်ချက်တွေကဘယ်အရေးကြီးတဲ့အချက်မှမှနှစ်ဖက်စလုံးပြင်ဆင်လိုတဲ့သဘောထားတူညီနေတာမတွေ့ရပါဘူး။ဒါကြောင့်တာမန်အနေနဲ့ကဲခတ်ရရင်အခုဥပဒေကြမ်းပြင်ဆင်ချက်တွေကိုလွှတ်တော်တွင်ဆွေးနွေးမဲခွဲဆုံးဖြတ်သည့်တိုင်85ရာခိုင်နှုန်းကျော်ထောက်ခံပြီးပြင်ဆင်နိုင်မယ့်အချက်တွေ့မြင်ရဖို့ခဲယဉ်ပါလိမ့်မယ်။ဒါပေမဲ့လွှတ်တော်တွင်မဲခွဲဆုံးဖြတ်တဲ့အခါရလာတဲ့ရလတ်တွေကိုကြည့်ပြီးဘယ်အရာစုကဘယ်အချက်ကိုထောက်ခံတယ်ကန့်ကွက်တယ်ဆိုတဲ့ကိစ္စပေါ်ပေါက်လာမှာဖြစ်တယ်လို့အင်အားစုအသီးသီးရဲ့2008ဖွဲ့စည်းပုံပြင်ဆင်ရေးတကယ်သဘောထားအမှန်လဲပေါ်ပေါက်လာနိုင်မယ်ဖြစ်ကြောင်းပါ